မြန်မာတပ်မတော်ကနေတားမြစ်ကန့်ကွက်နေတဲ့ကြားကပဲအနည်း80ပြည့်မွန်ဒေါ်လာရင်းနဲ့စီးရပြအခမ်းအနားကိုမွန်ပြည်သက်ပါတီကနေဒီကနေ့မှကျင်းပပြီးစီးခဲ့ပါတယ်ဆက်ရှိအစိုးရအနေနဲ့ရွေးကောက်ပွဲကတိကဝတ်အတိုင်းဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့ပြက်ကွက်နေတာနဲ့ပတ်သက်ပြီးမွန်ပြည်သက်ပါတီကမွန်ဒေါ်လာရင်းနဲ့မှဝေဖန်ပြောကြားလိုက်ပါတယ် PO သတင်းထောက်နိုင်ကွန်းအင်ကနေသတင်းပေးပို့ထားပါတယ်
မြန်မာတပ်မတော်ကနေဟန်တားနေတဲ့ကြားကဒီကနေ့ကျင်းပတဲ့မွန်ပြည်ပါတီရဲ့တော်လှန်ရေးနေ့စစ်ရေးပြအခမ်းအနားမှာပါတီရဲ့ရည်တည်ချက်သဘောထားတွေကိုလည်းထုတ်ပြန်ခဲ့ပါတယ်။လက်ရှိ NLD အစိုးရအနေနဲ့အနာရတာတစ်နှစ်ကျော်ပြီဆိုပေမဲ့2008ဖွဲ့စည်းပုံဥပဒေပြင်ဆင်ရေးနဲ့ပိုင်းရင်းသားလက်နက်ကဖွဲ့စည်းရေးနဲ့ပြည်လဲအောင်မြင့်မှန်းနိုင်သေးတဲ့အတွက်အနာဂတ်ဖက်ဒရယ်ဒီမိုကရေစီတည်ဆောက်ရေးကိုဟန်တားဖြစ်နေတယ်လို့ဖော်ပြထားပါတယ်။ဒီအချိန်လေးကိုမွန်ပြည်ပါတီရဲ့ဒုတိယဥက္ကဋ္ဌနိုင်ဟန်တာကအခုလိုပြောပါတယ်။
MLD အစိုးရအနေနဲ့ကဒီကောက်ကျဲအတွက်ဒီနေ့ကလာခိုင်းမှာ2008ဖွဲ့စည်းပုံကိုပြည်တို့ကြီးကြပ်ပြီးကျေလို့လည်းဒီကောက်ကျဲမှာလာတယ်။ဒါပေမဲ့ဒီနေ့သူတို့အာဏာရတာတစ်ခုကျော်ပြီးဘာမှမကြည့်ဘူးချေ။အာယုံကသူတို့တိုက်ပုံမပေါ်ဘူး။တိုင်းတန်းတဲ့နဲ့ကန်ဆောင်နိုင်ရင်အားကြီးတယ်နဲ့နားလည်းလို့ယူလို့လို့တနိုင်ရလို့တိုင်းသာဆောင်တဲ့ဒီခရက်ပဲရည်လို့ဖြစ်ဆို MLD အစိုးရလက်ထက်မှာကိုကြီးခုမှတိုးတက်လာတဲ့နေအားမရှိဘူးနော်အစိုးရဘက်မှာဒီမှာစစ်ဖွဲ့တွေရတာဒီကမှာအဲ့ဒါလိုပဲတောင်းပေးပြီးတော့လုပ်နေတယ်ကျန်တဲ့ဇာလမတိုင်တိုင်းလာရရှိပြီးပါဝင်လာဖို့ကိုအာရုံစိုက်မှုလဲနေတယ်လို့ကျွန်တော်လည်းမမြင်ဘူ
းအစိုးရနဲ့တပ်မတော်ကိုဝေဖန်တင်ပြတဲ့သတင်းမီဒီယာတွေကိုတရားစဲဆုထောင်ချမှုမွန်ပြည်နယ်တွင်ဗိုလ်ချုပ်အောင်ဆန်းသရာမြေကိစ္စလူမှုဆန္ဒပြမှုကြောင့်မိတွေတုံဗီလက်မြေဆက်ယုံစန့်ကျင်ဆန္ဒပြမှုကိစ္စတို့ကိုအလေးမကမှုစတဲ့ချက်တွေကိုမွန်ပြည်ပါတီကနေထောက်ပြထားပါတယ်။ဒါ့အပြင်ငင်းချမ်းရရရှိဖို့အတွက်အစိုးရအနေနဲ့မှန်မှန်ကန်ကန်နဲ့တတိယရှိရည်တည်ကြဖို့လိုအပ်တယ်လို့မွန်ပြည်ပါတီဒုတိယဥက္ကဋ္ဌနာဟန်တာကအခုလိုထောက်ပြပါတယ
်။ဒီအနေနဲ့တစ်ဖက်ကကျွန်တော်တို့ကိုစိုက်ဆိုးနေတယ်ပေါ့နော်။တတိယရှိနဲ့မှန်မှန်ကန်ကန်နီးလန်းကိုဒါအလုံးကြီးတည်းရဖို့တဲ့အဲ့ဒီလောက်ကိုသတိရှိရှိနဲ့ကြည့်တတ်ပါလို့အဲ့ဒီမှန်မှန်ကန်ကန်တဲ့သတိရှိရှိရပ်တည်ရမယ်ဆိုရင်အောင်းနေလာနိုင်မယ်လို့ကျွန်တော်မြင်တယ်
ဒီကနေ့ဝါကောင်လက်ပြုနေဟာမွန်လက်နဲ့ဆိုင်တော်လိုင်းကြီးအနှစ်80ကြည့်ကြည့်ဖြစ်တယ်လို့မွန်ပြည်ပြည်ပါတီဆိုင်ချုပ်နယ်မြေတွေဖြစ်တဲ့တထုံခရိုင်မော်လမြိုင်ခရိုင်ထဝယ်ခရိုင်ဘူဟုခန္ဓာချုပ်နယ်ဘူဟုဝန်းကျင်ဒေသဖျားသုံးစုပလဲကွန်ဖတ်ကြီးရွာမှာရှင်းပါခဲ့ပါတယ်ဒီလိုမွန်ဒေါ်လာရင်းနှီးကိုစည်ရပြခန်းနှန်းနဲ့ကျင်းပမှုကတော့မြန်မာတပ်မတော်ကနေပြီးခဲ့တဲ့ဩဂုတ်လ3ရက်နေ့ကသံသားပိတ်တင်ခဲ့တယ်လို့ထိုင်းမြန်မာနယ်စပ်ဖျားသုံးစုဒေသကမှနှစ်ဖက်စစ်ရင်အားပြင်ဆင်မှုတွေရှိလာတဲ့အထိဖြစ်ပွားခဲ့ပါတယ်လက်ရှိအချိန်မှာစစ်ရေးတင်းမာမှုမရှိသေးပေမဲ့မွန်ပြည်ပါတီကလည်းအခမ်းအနားလှုပ်ဆောင်နေမှုပေါ်မူတည်ပြီးရှေ့ဆက်ရည်ရွယ်ဆောင်ရွက်ဖို့ရှိနေတယ်ဆိုပြီးဖျားသုံးစုနေမြေခံခရရ69တပ်မှုတွေကလည်းအကြောင်းကြားလာတယ်လို့မွန်ပြည်ပါတီဖျားသုံးစုတွေကတာဝန်ရှိသူတူကပြောပါတယ်ရင်ချမ်းရည်စီဆောင်နေတဲ့ကာလမှာအခုလိုမွန်မြင့်ပါတီရဲ့အခမ်းအနားကိုပိတ်ပင်စားစည်းတာဟာနှစ်ဖက်ယုံကြည်မှုကိုလျှော့ချစေတယ်လို့လည်းနိုင်ဟန်သာကဆိုပါတယ်ပြီးခဲ့တဲ့ဖေဖော်ဝါရီလ12ရက်နေ့ကဖျားသုံးစုတွေကမွန်မြင့်ပါတီရဲ့90ကျင်းမြောက်မွန်မျိုးရနေ့မှာစိတ်ကြီးပြခန္ဓာမလုပ်ဆောင်ဖို့မြန်မာတပ်မတော်ကလည်းညွှန်ကြားချက်ပေးလာတဲ့ပေါ်မွန်မြင့်ပါတီဘက်ကလက်မခံတဲ့အတွက်ပါတီရဲ့အောက်ခွန်ကိစ္စကံ3ခုကိုမြန်မာတပ်မတော်ကလည်းသိမ်းပန်းခဲ့တဲ့အထိအရေးယူမှုဖြစ်စဉ်တွေလည်းရှိခဲ့ပါတယ်ဒီလိုစိတ်ရပြခန္ဓာတွေပိတ်ပင်တာဟာ ICAP ကလက်မှတ်မရေးထိုးနိုင်သေးတဲ့မွန်ပြည်ပြည်ပါတီပေါ်ဖိအားပေးတဲ့လှုပ်ရတခုလို့မွန်နိုင်ငံကြီးလိမ့်လာသုံးနှစ်သူတွေကရှုမြင်နေပါတယ်မွန်တော်လိုင်းရင်းနေဟာ1948ခုနှစ်လှုပ်လိုက်ရခြင်းနောက်မွန်မျိုးသားတွေအတွက်ကိုယ်ကံကြမ္မာကိုယ်ခံသီးခွေရရှိဖို့ဖာစာဗလအစိုးရကဥပဒေအကြောင်းအရတောင်းဆိုခဲ့ပေမဲ့အစိုးရကလက်မခံတဲ့အတွက်မွန်လူငယ်ဖွဲ့စည်းရေးကနေဝါကောင်လက်ပြင်းနေမှာဂျန်ကြီးတစ်လျှောက်ရွာတွေမှာရှိတဲ့အစိုးရရဲစခန်းနဲ့ပြည်သူစစ်စီကလက်နက်တွေကိုစီးနှင်းသိမ်းပိုက်ခဲ့ပြီးဒေါ်လာကြီးစတင်လာတာဖြစ်ပါတယ်ခင်ဗျာ